အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်ဘက်ဖလိုမြို့မှာစနေနေ့ကလူမဲတွေနေထိုင်တဲ့အရက်ကကုန်စုံဆိုင်ထဲမှာလူ10ဦးကိုတနက်နေ့ဝင်ပစ်ခတ်ခဲ့တဲ့အသက်18နှစ်အရွယ်လူပြူအမျိုးသားကိုစနေနေ့နောက်ပိုင်းမှာတရားဝင်ဆွဲချက်တင်လိုက်ပြီးဖြစ်ပါတယ်။တနက်သမားဟာနယူးယောက်ပြည်နယ်တခြားခရိုင်တစ်ခုကနေနာယီအတန်းကြားတကိုယ်တည်းကားနဲ့မောင်းလာပြီးမှဘောင်းမြန်တနက်နေ့ပစ်ခတ်မှုကိုအင်တာနက်ပေါ်မှာပါဓာတ်ရိုက်ထုတ်လွှင့်ပြသခဲ့တယ်လို့နယူးယောက်ပြည်နယ်အာဏာပိုင်တွေကပြောပါတယ်။တနက်ကြီးထိမှန်တဲ့လူ73ယောက်ထဲက71ယောက်ဟာလူမဲတွေဖြစ်တယ်လို့လည်းအာဏာပိုင်တွေကပြောပါတယ်။တရားရုံးမှာအမှုဖွင့်တိုင်ကြားတဲ့စာရွက်အထောက်အထားတွေအရတနက်သမားဟာပီတွန်ဂျန်ဒရွန်ဆိုသူဖြစ်ပြီးနယူးယောက်ပြည်နယ်တောင်ပိုင်းပင်ဆယ်ဗေးနီးယားပြည်နယ်နေဇာလူဦးရေ 9,000 လောက်ရှိတဲ့ကွန်ကလင်ဆိုတဲ့မြို့ကဖြစ်တယ်လို့ဆိုပါတယ်။ပစ်ခတ်မှုဖြစ်ပြီးနိုင်ပိုင်းအကြာမှာပဲသူ့အပေါ်လူတက်မှုနဲ့ဆွဲချက်တင်လိုက်တာဖြစ်ပြီးပြစ်မှုထင်ရှားကြောင်းတွေ့ရှိခဲ့ရင်တော့ထောင်ဒဏ်တသက်တကျွန်းကျနိုင်ပါတယ်။နယူးယောက်ပြည်နယ်မှာလူတက်မှုလိုပြစ်မှုကြီးတွေကျူးလွန်သူတွေအတွက်ထေဒဏ်မရှိပါဘူး။အခင်းဖြစ်တဲ့နေရာကိုရဲတွေရောက်လာတဲ့အချိန်တနတ်သမားကသူ့ကိုယ်သူထေကျောင်းကြံဖို့ရည်ရွယ်တဲ့အနေနဲ့သူ့လက်ဘင်းကိုတနတ်နဲ့ချိန်ထားခဲ့ပေမဲ့ကိုကိုကိုအသေးမတတ်ဖို့ရဲတွေကစီယုံပြောဆိုနိုင်ခဲ့တယ်လို့ဘက်ဖလိုမြို့ရဲမှူးကြီးဂျိုးဆက်ဂရမာဂလီယာကသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။လူပြူလူမျိုးတူဖြစ်တဲ့တနတ်သမားဟာလူမဲတွေအများစုနေထိုင်တဲ့နေရာကိုတမင်တကာလာပြီးလူမျိုးရေးရအခုလိုပြစ်ခတ်တတ်ဖြတ်တာဆိုတဲ့ပြောဆိုမှုတွေလည်းထွက်ပေါ်နေပါတယ်ခင်ဗျာ